အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရစေနိုင်ငံစင်းနေမြန်မာနိုင်ငံကိုဆက်လက်ထည့်သွင်းထားတာနဲ့ပတ်သက်လို့ပြည်တွင်းတုံ့ပြန်မှုတွေကိုကျွန်မမိခါကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်ဂျွန်လ10ရက်နေ့ဗုဒ္ဓဦးနေ့ကထုတ်ပြန်လိုက်တဲ့ဒီအစည်းအဝေးခန်းစာမှာမြန်မာနယ်တရုတ်အပါအဝင်နိုင်ငံတကာအချို့ကိုဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရစေနိုင်ငံစင်းနေမှာအမေရိကန်ပြည်ထောင်စုကဆက်လက်ထည့်သွင်းထားတာဖြစ်ပါတယ်မြန်မာနိုင်ငံဟာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေခွဲခြားဆက်ဆံမှုတွေနဲ့အနောက်ရှက်ပြူတာတွေဆက်ပြီးရှိနေသလိုတခြားလူနည်းစုဘာသာဝင်တွေဖြစ်တဲ့ခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေအပေါ်မှာလည်းအလားတူခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးရှိနေတဲ့အကြောင်းအဲ့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံသားရေးဌာနရဲ့ဖော်ပြချက်ဟာမမှန်ကန်ဘူးလို့မြန်မာအစိုးရသာသနာရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်ဆန်းက VOA ကိုခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ကဘာသာရေးလွတ်လပ်ခွင့်အပြည့်အဝပေးတာဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အတိုင်းကျွန်တော်တို့ကဆောင်ရွက်ထားတာဖြစ်ပါတယ်။နေရာကိုကြည့်ပြီးရေးလဲဆိုတာတော့ကျွန်တော်တို့မသိဘူးပေါ့လေနော်
။ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဝင်တဦးလည်းဖြစ်ရခိုင်အရေးကိုဗီအာနန်ကော်မရှင်မှာလည်းပါဝင်ခဲ့တဲ့ဦးအေးလွင်ကတော့လက်တွေ့အဖြစ်ဘာသာရေးခွဲခြားမှုတွေရှိနေသေးဖြစ်သလိုဘာသာရေးလွတ်လပ်မှုအတွက်ဥပဒေအရအပြည့်အဝအကာအကွယ်မပေးနိုင်သေးဘူးလို့ VOA ကပြောပြပါတယ
်။ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့နိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံကနိုင်ငံတော်စတီကလေးကရှိခဲ့တာပကံခက်မာလေးကရှိခဲ့တာသို့တော်လည်းပဲဘာသာတရားကိုနိုင်ငံရေးအလို့ငါအတုံးချခြင်းတဲ့လူတွေကအမုန်းတရားတွေနဲ့အာဃာတတွေကိုလူဝဲမှားတဲ့အချက်အလက်တွေနဲ့သူတို့ကလူတွေကိုသွေးထိုးဆုံးဆော်မှုတွေရှိလာတဲ့ပုံမှာတော့အထင်အမြင်လွဲမှားမှုတွေရှိလာတယ်ခွဲစည်းပုံအားလုံးမှာအနေဘာသာများရှိတယ်ဆိုတာကိုအတိအမှတ်ပြုထားတယ်ဘာသာကိုအကြောင်းပြုပြီးခွဲခြားမှုမရှိရဘူးဆိုတာပြောတယ်ပို့တော့လက်တွေ့မြေပြင်မှာအဲ့ဒီအခွင့်အရေးတွေကအပြည့်အဝမရသေးပါဘူးနိုင်ငံသားတို့ကိုကာကွယ်ရမယ့်ဥပဒေတွေဟာနိုင်ငံသားတွေကိုအကာအကွယ်ဥဒေတိအပြည့်အဝမရသေးပါဘူးလို့
2019ခုနှစ်ကရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာ9,000ကျော်လောက်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရသလိုရိုဟင်ဂျာတွေဟာဖိနှိပ်မှုတွေဆက်ပြီးကြုံနေရဆဲဖြစ်တယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်နိုင်ငံတကာဘက်ကအခုလိုဆွဆွဲမှုတွေနဲ့ပတ်သက်လို့တုံ့ပြန်မှုတစုံတရာလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြည်ဝင်ပြောင်းလဲမှုမရှိမတုံ့ပြန်ပဲထားရင်နိုင်ငံတကာရဲ့ဖိအားတွေဆက်ရှိလာမှာကိုစိုးရိမ်မိတယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်စောဝင်းကပြောပါတယ်
။လူရဆက်ပြီးတော့ဒီတိုင်းကြီးဆက်ရှိဆုံးဖိတ်ပြီးနေကြတာလေ။နှစ်နဲ့ချီပြီးတော့စစ်ဆန်တွေမကဘူးဒီဖက်ရှင်တွေပါတယ်အခုလုံးကိုပြည်ပင်တားဆီးမှုတွေနော်ဖိနေရှိနေတယ်။ပြန်ချင်နေနေရတဲ့အချိန်မှာဘာသာရေးကလည်းပြောင်းလဲခြင်းဆက်ပြီးတော့လည်းဖိထားနေစဲတော့တစ်ချက်ချင်းမှာဒုစရပေါက်ပွက်သွားနိုင်တယ်။အဲဒုစရမှာဒီတော့ဝယ်နေရလေကျွန်တော်ဆက်ကြတော့ဟိုကမ္ဘာအမြင်နဲ့ကောင်းအောင်ပြည်တွင်းမှာလည်းကောင်းအောင်ဆက်ပြီးတော့နည်းနည်းလေးတော့ဒီစားပြင်ပြောင်းလဲမှုကတော့ဆက်ဖို့လိုနေပြီ
အမေရိကန်နဲ့နိုင်ငံတကာဘက်ကထောက်ပြမှုတွေနဲ့ပတ်သက်လို့ဥွေးလွင်ကတော့အခုလိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ
်အမေရိကန်နိုင်ငံကထုတ်တဲ့ဟာနဲ့ပတ်သက်လို့ကတော့တိုင်းတစ်ပါးကကျွန်တော်တို့တဲကိုမိတ်ကောင်းဆွေကောင်းအနေနဲ့အကြံပေးလို့တော့ရတယ်ပေါ့လေကျွန်တော်တို့ကတော့ dictate လုပ်လို့တော့မရဘူးဘာလုပ်ပါဘာမလုပ်ပါနဲ့ဆရာကြီးလုပ်လို့တော့မရဘူးအဲ့တော့မိတ်ကောင်းဆွေကောင်းအနေနဲ့ပဲလူတော့ဖြစ်တဲ့နယ်ဆိုတော့အကြံကောင်းညံကောင်းပေးတယ်ဆိုရင်တော့ကျွန်တော်တို့ကကျူးစုံမှာပေါ့နော်။သို့တော်တကယ်လက်တွေ့ပြုပြင်ပြောင်းလဲရမှာအခုဖြည့်တွင်းကလူတွေကမနေ့တနေ့ရမှာမဟုတ်ပဲကျွန်တော်တို့ဒီပကံခစ်ကိုပဲကြည့်မလား။ဘယ်ဘာသာကိုမှနှိမ့်ခုတ်ခဲ့တယ်ဆိုတာဟာအကြီးရွယ်ချက်ချက်မရှိခဲ့ဘူး။ဘာသာရေးကိုအကြောင်းပြုရေးဆိုတဲ့ဟာမျိုးကတခါမှမဖြစ်ခဲ့ဘူး။ဒါပေမဲ့နောက်ပိုင်းမှာဘာသာရေးကိုနိုင်ငံရေးနဲ့ရောရှက်ခြင်းနဲ့လူတွေဆက်ပြီးအသုံးချနေတယ်။ပြည်သူကကိုချင်းနဲ့လို့တဲ့ဘာသာကိုအဲ့လိုအလွဲအသွုံလုံးမခံဘူးဆိုတော့အသိစိတ်နဲ့ဟိုရက်တည်မယ်ဆိုရင်ဒါဒီကဘလူးမပေးစရာမလိုပဲအလိုလိုဒီအခွင့်အရေးတွေရလာမယ်လို့ကျွန်တော်ထင်ပါတယ
်မြမအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံသလိုအမေရိကန်အပါအဝင်နိုင်ငံတကာကဆွဆွဲပြောဆိုတဲ့ရိုဟင်ဂျာတွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့တယ်ဆိုတာကိုလည်းငြင်းဆန်ထားပါတယ်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်